မေရိကန်ဒုတိယနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ဟာသူ့ရဲ့ရှေ့တောင်အာရှခီးစဉ်ကိုမနေ့ကစနေနေ့မှာစတင်လိုက်ပြီးမြန်မာနိုင်ငံကိုမေလ21ရက်နေ့22ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်။ဒီခီးစဉ်ထဲမှာမြန်မာအစိုးရအစ်မြင့်အရာရှိတွေနိုင်ငံရေးခေါင်းဆောင်တွေအရှိတောင်အရှလူမျိုးခေါင်းဆောင်တွေအစပြုအဖွဲ့ဝင်တွေနဲ့လူမှုအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပါတယ်။မနေ့ကမေလ16ရက်နေ့မှာတော့မစ္စတာဘလင်ကန်ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုရောက်ရှိခဲ့ပြီးဗီယက်နမ်အစ်မြင့်အစိုးရအရာရှိတွေလူမှုအဖွဲ့အစည်းကလူတွေနဲ့တွေ့ဆုံပါတယ်။မေလ19ရက်နေ့မှာဟိုချီမင်းမြို့ကိုသွားရောက်မှာဖြစ်ပါတယ်။ဒုတိယနိုင်ငံရေးဝန်ကြီးဟာမေလ20ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုသွားရောက်ဖို့ရှိနေပြီးအစိုးရအစီအမံတာဝန်ရှိသူတွေအာဆီယံအသင်းအမြဲတမ်းကိုယ်စားလှယ်တွေအပြင်အင်ဒိုနီးရှားစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံမှာပါ။ဒုတိယနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဒေသတွေကလူငယ်ကောင်းဆောင်တွေနဲ့ဒီမိုကရေစီလူမှုအသင်းအဖွဲ့ဆိုင်ရာကိစ္စရပ်တွေကိုပြောဆိုဆွေးနွေးဖို့ရှိပါသေးတယ်ရှင်။